American လွှတ်တော်အနေနဲ့ DV Lottery Visa ကန်ဆယ်မဲ့စနစ်ကိုဖျက်သိမ်းပေးစီလို့ကြောင်းသမ္မတ Trump ကမနေ့ကပြောကြားလိုက်ပါတယ်။အောက်တိုဘာလ31ရက်နေ့ကနယူးယောက်မြို့မှာ truck ကားနဲ့အကြမ်းဖက်တိုက်ခိုက်ခဲ့သူဟာအဲ့ဒီ DV Visa ကန်ဆယ်မဲ့ပေါက်ပြီးတော့ American ပြည်ထောင်စုကိုရောက်လာသူဖြစ်ကြောင်းသိရှိရပြီးတဲ့နောက်မှာသမ္မတကအဲ့ဒီလိုပြောကြားလိုက်တာပါ။ဒါပေမဲ့အဲ့ဒီအစီအစဉ်ဟာ American ကိုရွှေ့ပြောင်းခြေချနေထိုင်လူတွေအတွက်အထောက်အကူပြုတဲ့အစီအစဉ်ဖြစ်ကြောင်း DV ကန်ဆယ်မဲ့ပေါက်ပြီး American ကိုရောက်လာကြတဲ့မြန်မာနယ်ပါးတွေကပြောပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်စုံကိုစူးစီးတင်ပြထားပါတယ်ရှင်။
American ပြည်ထောင်စုမှာတရားဝင်နေထိုင်အလုပ်လုပ်ခွင့်ရှိတဲ့ Diversity Visa DV Lottery လို့ခေါ်တဲ့ Visa ကန်ဆယ်မဲ့အစီအစဉ်ကိုရပ်ဆိုင်းပစ်ဖို့စတင်ဆောင်ရွက်နေပြီဖြစ်ကြောင်းသမ္မတ Donald Trump ကအင်ပီရိုမာဗုဒ္ဓနေ့ကပြုလုပ်တဲ့အစိုးရဝန်ကြီးအဖွဲ့ CEO ဘွဲ့အစမှာပြောကြားလိုက်ပါတယ
် I am today starting the process of terminating the Diversity Lottery program
ဒီကနေ့ကစပြီးတော့ DV LotteryVisa ကန်ဆယ်မဲ့စနစ်ဖျက်သိမ်းရေးအစီအစဉ်ကိုစတင်ဆောင်ရွက်နေပါပြီ။ဒီအစီအစဉ်ကိုချက်ချင်းရပ်ဆိုင်းနိုင်မဲ့လုပ်ငန်းတွေစတင်မှုလွှတ်တော်ကိုကျွန်တော်တောင်းဆိုသွားမှာပါ။နာမည်လေးကလှပေမဲ့လည်းတကယ်တော့ကောင်းတဲ့အစီအစဉ်မဟုတ်ပါဘူး။ဒါကြောင့်လဲကျွန်တော်တို့ဒီအစီအစဉ်ကိုစန့်ကျင်နေတာပါ။အဲ့ဒါကြောင့်ဒီအစီအစဉ်အဆုံးသတ်ရေးလွှတ်တော်နဲ့ချက်ချင်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။အရေးချင်းပေါ်အခြေခံပြီးတော့အမေရိကန်ပြည်ထောင်စုကိုလာကြတဲ့အစီအစဉ်ကိုပဲကျွန်တော်တို့လိုလားပါတယ်
။နယူးယောက်မြို့မှာအင်္ဂါနေ့က truck ကားနဲ့အကြမ်းဖက်တိုက်ခိုက်ခဲ့သူဟာဥဇဘက်ကစ္စတန်နိုင်ငံကနေDV ကန်ဆာမဲ့ပေါက်ပြီး2010ခုနှစ်မှာအမေရိကန်ကိုရောက်လာသူဖြစ်ကြောင်းသမ္မတထရမ့်ကသိရှိပြီးတဲ့နောက်မှာဒီအစီအစဉ်ကိုဖျက်သိမ်းဖို့ပုတ်ထုနှစ်မှာစတင်ပြောဆိုလိုက်တာဖြစ်ပါတယ်။နယူးယောက်မြို့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူ10ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကိုထိရောက်အောင်လှုံ့ဆော်ခြင်းမပြုဘဲဒီကိစ္စမှာ DV ကန်ဆာမဲ့အစီအစဉ်ကိုအသုံးချပြီးနိုင်ငံရေးအမျှထွက်ဖို့လှုံ့ဆော်နေခြင်းဖြစ်တယ်လို့နယူးယောက်ပြည်နယ်ကိုစားပြုဒီမိုကရက်ပါတီကအထက်လွှတ်တော်အမတ် Chuck Schumer ကဗုဒ္ဓနေ့မှာပြုလုပ်တဲ့လွှတ်တော်ဆွေးနွေးပွဲအတွင်းဝေဖန်ပြောကြားလိုက်ပါတယ
် Mr. President, President Trump, where is your leadership? I'd say in closing, I have always believed that immigration is good for America.
Trump ခင်ဗျာခင်ဗျာခေါင်းဆောင်မှုဘယ်မှာလဲရွှေပြောင်းအခြေချနေထိုင်သူတွေကိုလက်ခံခြင်းဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းမွန်တဲ့အစီအစဉ်ဖြစ်ပါတယ်ဒီနေ့အချိန်ကြီးလဲအဲ့ဒီအတိုင်းပဲကျွန်တော်ယုံကြည်ပါတယ်သမ္မတ Trump ခင်ဗျာတိုင်းပြည်အတွင်းစိတ်မချမ်းမြေ့စရာအဖြစ်ဆိုးရွားနဲ့ရင်ဆိုင်ရတဲ့အချိန်တွေမှာခင်ဗျာလှုပ်ဆောင်လေးရှိတဲ့အတိုင်းဒီကိစ္စကိုခုတုံးလုပ်ပြီးအမေရိကန်ပြည်သူတွေအကြသွေးခွဲပြီးနိုင်ငံရေးအရာအမျက်ထုတ်ဖို့ကြိုးစားမဲ့အစားတင်ရူအားလုံးကြမှာသွေးစင်ညွတ်မှုရရှိအောင်လှုပ်ဆောင်ပြီးခင်ဗျားကဖြတ်တောက်ဖို့အဆိုပြုထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရန်မုံငွေတွေကိုမဖြတ်တောက်ဖို့အာရုံစိုက်လှုပ်ဆောင်ပေးပါ။ဒါကြောင့်ဒီအရေးပါတဲ့အကြမ်းဖက်တိုက်ဖျက်ရေးရန်မုံငွေဖြတ်တောက်မဲ့သမ္မတရဲ့ဆုံးဖြတ်ချက်ကိုပြန်ပြင်ဖို့အတွက်ကျွန်တော်တောင်းဆိုပါရစေ
။ Green Card လို့လူသိများတဲ့ဒီ DV ကန်ဆာမဲ့အစီအစဉ်ကိုစတင်ဖို့အမေရိကန်လွှတ်တော်က1990ခုနှစ်မှာဥပဒေပြဋ္ဌာန်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကနယူးယောက်ပြည်နယ်ရဲ့အောက်လွတ်တော်အမတ်တဦးဖြစ်တဲ့လက်ရှိအထက်လွတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ဟာ DV ကန်ဆာမဲ့အစီအစဉ်စတင်ဖို့ပူးတွဲအဆိုပြုခဲ့ကြတဲ့လွတ်တော်အမတ်32ဦးထဲမှာတဦးအပါအဝင်ဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကလူတွေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းပြီးတရားဝင်နေထိုင်အလုပ်လုပ်ခွင့်ရလိုသူတွေအတွက်ဒီ DV ကန်ဆာမဲ့ကိုနှစ်စဉ်ဖောက်ပေးတာဖြစ်ပါတယ်။ DV ကန်ဆာမဲ့လျှောက်ထားသူတွေအနေနဲ့ဓာတ်ပုံနဲ့တကွမိမိတို့ရဲ့ကိုယ်ရည်ရာဇဝင်အကျင်းကိုရှောက်လွာနဲ့အတူတင်သွင်းကြရတာဖြစ်ပြီးမဲပေါက်သူအရေးအတွက်ကိုတော့ဒေသနဲ့တိုင်းပြည်အလိုက်လူဦးရေအကန့်အသတ်နဲ့ခေါ်ယူတာဖြစ်ပါတယ်။2016ခုနှစ်အတွက် DV ကန်ဆာမဲ45,664ခုထုတ်ပေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကနောက်ဆုံးထုတ်ပြန်တဲ့စည်းရင်းစရာတွေအရ2015ခုနှစ်မှာမြန်မာနိုင်ငံအတွက် DV Visa 453ခုထုတ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။နယူးယောက်အကြမ်းဖက်သူဟာ DV ကန်ဆာမဲပေါက်ပြီးအမေရိကကိုရောက်လာတာဖြစ်တဲ့အတွက်ဒီအစီအစဉ်ကိုသမ္မတထရမ့်ကဖျက်ပစ်ဖို့အဆိုပြုနေပေမဲ့တကယ်တော့ကန်ဆမ်းမဲ့ပေါက်သူတွေအနေနဲ့ကိုရီးယားသဝင်ကအစင်စင်စစ်ဆေးခံပြီးတော့မှအမေရိကန်ကိုလာခွင့်ရကြတာဖြစ်ကြောင်း2008 DV ကန်ဆမ်းမဲ့ပေါက်ပြီးလက်ရှိမယ်ရီလန်းပြည်နယ်မှာနေထိုင်နေတဲ့မတ်မင်းငိမ့်ကပြောပါတယ
်။ online ကနေရှောက်ပြီးတဲ့အခါမှာဟိုသူကအကုန်လုံးဟို background check တွေပါလုပ်ပြီးတော့မှသူတို့ကပြန်ပြီးတော့အဖြေပေးတယ်လို့ပြောပါတယ်။ဒါကတော့သူတို့ရဲ့ဟို process ပေါ့နော်သူတို့ရဲ့လုပ်ငန်းစဉ်ပေါ့ကိုယ့်ရဲ့ပညာအရေးချင်းဆိုတဲ့သတ်မှတ်ချက်ပါပါတယ်။နော်ပြီးတော့ကြတော့ဟိုကျမတို့ဒီမိဘမျိုးရုံးနဲ့ပတ်သက်လို့နောက်တစ်ခါသားသမီးနာမည်ကအစပေါ့နော်လုံးဝအစာရင်းမရှိရဘူးလို့ငိုတွေကပြောတယ်ဆိုတော့ကျမပြောချင်တာကအင်မတန်ခိုင်လုံတဲ့ဟိုအထောက်အထားရှိမှဒီ DV ကိုရှောက်လို့ရတယ်ဆိုတဲ့အခြေအနေမျိုးရှိခဲ့ပါတယ်ရှိပါတယ
်ဒီအစီအစဉ်ဟာနှစ်ဦးနှစ်ဖက်အကျိုးရှိတဲ့အစီအစဉ်ဖြစ်ကြောင်းလဲမမေငိမ့်ကပြောပါတယ်
ကျမတို့ကတော့နှစ်ဖက်စလုံးအကျိုးရှိတယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီဖွံ့ဖြိုးဆဲနိုင်ငံမှာရှိတဲ့လူတွေကဒီကိုဒီချမ်းဖွံ့ဖြိုးပြီးသားနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံကိုလာရတဲ့အခါမှာသူတို့ဟိုအမေရိကန်နိုင်ငံရဲ့တတ်မှတ်ထားချက်အရသူတို့ဒီအနည်းဆုံးဘွဲရပညာဓာတ်တွေဖြစ်ကြတယ်။ဒါကြောင့်မလို့ဘွဲရပညာဓာတ်တွေကတခြားမြန်မာတဲ့နိုင်ငံတစ်ခုမှာအခြေအနေအရမြန်မာတဲ့နိုင်ငံတစ်ခုမှာအခြေချပြီးဆိုရင်သူတို့ကိုယ်တိုင်သူတို့ကိုယ်သူတို့တိုးတက်အောင်လုပ်ဖို့ပညာသင်ဆက်သင်ဖို့ပဲရှိပြီးလုပ်ဖို့အတွက်စူးစမ်းမှာဖြစ်တယ်လို့ရယ်သူတို့ကိုလက်ခံလိုက်တဲ့နိုင်ငံလေပညာသက်တွေကိုရတဲ့အတွက်ကြောင့်မလို့ဟိုလူစွာအရင်းမြစ်မှာလေကောင်းတဲ့အရင်းမြစ်ကိုရတယ်လို့ပြောလို့ရပါတယ်ဒီပြည်အစီအစဉ်ဟာဒါဖြတ်သိမ်းမှုမတင်တဲ့အစီအစဉ်လို့ထင်တယ
်အမေရိကန်ပြည်ထောင်စုအတွင်းကအကြမ်းဖက်မှုတိုင်းဟာဒီဗီကန်ဆာမဲ့ပေါက်သူတွေကြောင့်ဖြစ်ပေါ်လာတာမဟုတ်ကြောင်းအော်တိုဘာလ၁ရက်နေ့ညကလတ်စ်ဗေဂတ်စ်မြို့မှာဖြစ်သွားတဲ့တနတ်နဲ့ပြစ်ခတ်တိုက်ခိုက်မှုဆိုရင်လေအမေရိကန်မှာမွေးဖွားတဲ့အမေရိကန်နိုင်ငံသားတူကကျွလွန်ခဲ့ခြင်းဖြစ်ကြောင်းလဲမှတ်မိခြင်းကပြောပါတယ်။အလားတူပဲ2004ခုနှစ်ဒီဗီကန်ဆာမဲ့ပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့မယ်ရီလန်းပြည်နယ်ကကိုဝင်းနိုင်ငံကလည်းဒီအစ်စင်စာမရှိခဲ့ရင်သူတို့အနေနဲ့အမေရိကကိုရောက်လာဖို့ဘလို့မှမဖြစ်နိုင်ကြောင်းပြောပါတယ်
။ဒီကန်ဆာမဲ့မပေါက်ခဲ့ဘူးဆိုရင်တော့လေဟိုဒီပဲအမေရိကန်နိုင်ငံရောက်ဖို့ဆိုတာတော့ကျွန်တော်တို့ကဟိုအိမ်မက်တစ်ခုလိုပဲဖြစ်နေတာပေါ့နော်။ဟိုကျွန်တော်တို့ကလည်းကျွန်တော်တို့စူးစမ်းပြီးလာနိုင်မှုဆိုတော့မလွယ်ဘူးပေါ့အဆင်မပြေဘူးပေါ့ TV အစီအစဉ်ကတော့ဟိုဆက်ရှိတင်တယ်လို့ကျွန်တော်ထင်ပါတယ်ဟိုဘာလို့လဲဆိုတော့ TV အစီအစဉ်ကြောင့်မလို့ဒီလိုကံကောင်းတဲ့လူဒီလိုမျိုး selected လောက်ခံတဲ့လူတွေအတွက်ကတော့ဟိုသူတို့ရဲ့မိသားစုအတွက်သူတို့ရဲ့ဘဝအတွက်သူတို့မိသားစုဘဝအတွက်ကိုဟိုဟိုပါပေါ့အလန်းကြောင်တစ်ခုရသလိုဖြစ်တာပေါ့နော်သူတို့ရဲ့ရှေးရည်တွေပါလေစူးစမ်းပြီးတော့မှဘဝအတွက်အိမ်မက်တွေအများကြီးမှတ်လို့ရတာပေါ့လေ
ဟုတ်ကဲ့
အော်ဒီဗီစီစီကတော့ဆက်ရှိတင်တယ်လို့ကျွန်တော်ထင်ပါတယ်အ
မေရိကန်ပြည်ထောင်စုကိုလာရောက်အခြေချနေထိုင်နိုင်တဲ့ဗီဇာအမျိုးအစားတွေထဲမှာအလုတ်အကိုင်းနဲ့လာရောက်တာအမေရိကန်နိုင်ငံသားနဲ့လက်ထပ်ထိမြတာမိသားစုဝင်တွေကိုခေါ်ယူတာဒုက္ခသည်တွေကိုလာရောက်အခြေချနေထိုင်ခွင့်ပေးတာနဲ့အခုဒီဒီဗီကန်ဆမ်းမဲ့ပေါက်ပြီးရောက်လာကြသူတွေပါဝင်ပါတယ်ခင်ဗျ